တရုတ်နိုင်ငံတောင်ပိုင်းကုမင်းမြို့တော်ကမိထပူရိုင်တို့ခုမှာအနှစ်ရောင်ဝတ်စုံနေဝတ်ထားတဲ့အမည်မသိလူ၁၀ယောက်ကဝင်ပြီးတော့တိုက်ခိုက်ခဲ့တဲ့အတွေ့လူ33ယောက်ထက်မနည်းသေဆုံးပြီး130ကျော်ဒဏ်ရာရခဲ့ပါတယ်။သေဆုံးသူတွေထဲမှာတစားကံပြည်သူ29ယောက်နဲ့အတူတိုက်ခိုက်သူ၄ယောက်လည်းပါခဲ့ပါတယ်။တိုက်ခိုက်သူတွေကတစ်ယောက်ကိုလက်ရဖမ်းဆီးနိုင်ခဲ့ပြီးတော့၄ယောက်ကတော့ပြစ်ခတ်မှုတွေကြောင့်သေဆုံးသွားတယ်လို့ရဲတပ်ဖွဲ့ဝင်တွေကပြောပါတယ်။ကျန်တဲ့တိုက်ခိုက်တဲ့လူတွေကိုဖမ်းဆီးနိုင်ဖို့ဆက်ပြီးတော့ရှာဖွေနေစေဖြစ်ပါတယ်။တိုက်ခိုက်မှုဖြစ်ပွားတဲ့နေရာကဓာတ်ပုံတွေရသွေးလွလွဖြစ်နေတဲ့သေဆုံးသူတွေရဲ့ရုပ်လောင်းဟာဘူရာကျမ်းမြင်တွေပေါ်မှာပြန့်ကျဲနေတာတွေ့ကြရပါတယ်။ဝစ်စုံမဲဝစ်ထားတဲ့တိုက်ခိုက်သူတွေဟာဘူရာယုံထဲကိုရုတ်တရက်ပြေးဝင်လာပြီးတော့ခီးသည်တွေကိုဓာတ်နဲ့ထိုးတိုက်ခိုက်ခဲ့တယ်လို့မြင့်မြင့်သက်သည်တွေကပြောဆိုပါတယ်။အခုတည်းထိတော့ဒီတိုက်ခိုက်မှုကဘယ်သူလက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ဒါပေမဲ့ဒီတိုက်ခိုက်မှုအတွေ့ရှင်ကျင်းခရိုင်နောက်ဖျားကသူတို့ခေါ်အစ္စလာမ်အစွန်းရောက်ခွဲထွက်ရေးသမားတွေဖြစ်နိုင်တယ်လို့တာဝန်ရှိသူတွေကပြောဆိုကြပါတယ်။